ိုင်ဝမ်ကျွန်းမှာဒီကနေ့ကျင်းပတဲ့သမရနယ်လွတ်တော်ရွေးကောက်ပွဲတွေမှာလက်ရှိအနာရ DPP ပါတီကသမရဝင်ရွေးသူဝီလျံလိုင်ချင်းတဲကတရုတ်ရဲ့ချင်းချောက်နောက်ရှက်မှုတွေကနေကာကွယ်တော့မှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်။ထိုင်ဝမ်ကျွန်းချင်းချင်းတည်ငြိမ်ရေးအတွက်ကြီးလေးတဲ့တာဝန်တွေကိုသူထမ်းဆောင်တော့မှာဖြစ်တယ်လို့ရွေးကောက်ပွဲရလဒ်ထွက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ထိုင်ဝမ်ကျွန်းကိုတည်ကြလွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်ဖို့လိုလားတဲ့ DPP ပါတီက၃ချိန်ဆက်တိုက်သမရရွေးကောက်ပွဲမှာအနိုင်ရတာဖြစ်တာမို့သမိုင်းတွင်သွားပါတယ်။ DPP ပါတီလက်ရှိဒုဥက္ကဋ္ဌဖြစ်တဲ့ဝီလျံလိုင်ချင်းတဲကမဲ40.2%ခန့်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိဖို့လိုလားတဲ့အဓိကအတိုက်ခံကွန်မန်ဒန် KMT ပါတီသမရလောင်းဟူယူရီက 33.4% ခန့်နှုန်းပဲရရှိခဲ့ပါတယ်။ဒီရွေးကောက်ပွဲမှာသူရှုံးနေသွားပြီဆိုတာကိုဟူယူရီကလက်ခံကြေညာခဲ့ပါတယ်။လိုင်ချင်းတဲဟာအနည်းရှိတဲ့ခွဲထွက်သမားဖြစ်တယ်လို့တရုတ်ပြည်မကြီးကပြောကြားပြီးသူ့ကိုမဲမထည့်ဖို့ရွေးကောက်ပွဲမတိုင်ခင်ကတိုက်တွန်းမှုမျိုးစုံပြုလုပ်ခဲ့ပါတယ်ခင်ဗျ။